မင်္ဂလာပါခရစ်စမတ်အချိန်ခါသမယပါနော်ဒီဇင်ဘာလ25ရက်နေ့ဟာခရီးယန်ဘာသာဝင်တွေအတွက်နေ့ရက်နေ့မြတ်ဖြစ်တဲ့ခရစ်စမတ်နေ့ဖြစ်ပါတယ်ဒါကြောင့်မလို့ပဲခရီးယန်ဘာသာဝင်တွေအများအပြားနေထိုင်တဲ့အတိုင်းပြည်တွေမှာတော့ခရစ်စမတ်ပွဲတော်မရောက်ခင်တလကျော်လောက်ထဲကခရစ်စမတ်ရာသီအတွက်အထူးစည်းနဲ့ရောင်းချပေးတာမျိုးလမ်းတွေပေါ်မှာခရစ်စမတ်အမှတ်အသားအလားတစားတွေနောက်ပြီးတော့အရောင်းဆိုင်တွေကုန်တိုင်ကြီးတွေမှာခရစ်စမတ်မီးတွေထွန်းကြအိမ်တွေမှာလည်းခရစ်စမတ်မီးတွေနဲ့တစားဆင်ကြခရစ်စမတ်တချင်တွေဖွင့်ကြနေချဲအေးတဲ့ဒီရနေကြမှာအမတန်မှစိတ်ပျော်ရွှင်စရာကောင်းပါလေခရီးယန်ဘာသာဝင်တွေအများစုနေထိုင်တာမဟုတ်တဲ့အာရှနိုင်ငံတွေမှာလည်းဒီလိုမျိုးယာတီတွေမှာဆိုရင်တော့ခရစ်စမတ်ဒေးချင်းတွေဖွင့်ပြီးတော့ခရစ်စမတ်ဆိုတာဘာသာရေးပွဲတော်တစ်ခုဆိုတာထက်အခုဆိုရင်ယဉ်ကျေးမှုပွဲတော်တစ်ခုအတွင်းကိုတော်တော်လေးကိုဆောင်လာတာတွေ့ရပါတယ်ခရစ်စမတ်အထိမ်းအမှတ်ဒေးချင်းတွေကလည်းဘာသာရေးအတွက်ကြီးပဲမဟုတ်တော့ဘဲနဲ့အချစ်အလွမ်းပြီးတော့ထုံးတဲ့စင်လာဒလေးတချို့နဲ့ခေတ်သစ်ကိုထင်ဟပ်တဲ့တချင်းမျိုးတွေလည်းထွက်ပေါ်နေတာမျိုးပါဒီ Christmas တချင်းနေရမှာတော့ Billboard ရဲ့ Holiday 100 Billboard ရဲ့ Christmas အတွက်အကောင်းဆုံးတေးတရားစင်မှာ Mariah Carey တီဆိုရဲ All I Want for Christmas is You Christmas မှာလိုချင်တာမင်းတယောက်ပါပဲဆိုရဲတချင်းကနံပါတ်1ချိန်ပါတယ်ကိုရိုင်းရေးဆက်ကိုရိုင်းတီဆိုရဲဒီတချင်းကို Columbia Records တေးတန်တွင်က1994ခုနှစ် November 1ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတော့သူရဲ့ Merry Christmas ဆိုရဲ40ရောက် Studio တေးတပြားတွေကဖြစ်ပါတယ်ဒီတချင်းကစထွက်ထဲကလူကြိုက်များတဲ့ပြီးတော့ဂီတဝေဖန်ရေးဆရာတွေချီးကျူးကြတဲ့တချင်းဖြစ်ပြီးတော့တစ်နှစ်တစ်နှစ်လဲပို့လို့တော့မှလူကြိုက်များလားအောင်မြင်လာတာတွေ့ရပါတယ်ဒီတချင်းကိုတခြားအဆိုတွေအများကြီးလည်းပြန်ဆိုကြသလို Mariah Carey ရဲ့မူရင်းတည်ဆုံမှုမဟုတ်တဲ့တချင်းတွေလည်းကြားကြရနိုင်ပါတယ်။ကမ္ဘာမှာ16တန်းကျော်ရောင်းချရတဲ့ဒီတချင်းက Mariah Carey ရဲ့တစ်ကမ္ဘာလုံးအနှံ့ပြားကိုရောက်ပြီးတော့အယောင်ကောင်းဆုံးတချင်းလည်းဖြစ်ပြီးတော့ဒီတချင်းနဲ့ပတ်သက်လို့တက်ပြားရောင်းချမှုတွေပြီးဒီတချင်းကိုတခြားအသုံးပြုမှုတွေကြောင့်ဝင်ငွေတန်း60ကျော်တော့ရပြီးသွားပါပြီ။ဒီတချင်းနဲ့မှာပါဝင်တဲ့1940 1950 1960ပြည့်လွန်နှစ်ပိုင်းတွေကဂီတပုံစံတွေပြီးတော့ Mariah Carey ရဲ့အသံနဲ့ရိုးရိုးရှင်းရှင်းရှိရဲ့တီတီလုံးတွေကဒီတချင်းကိုအဓိကအောင်မြင်စေခဲ့တဲ့အချက်တွေဖြစ်တယ်လို့ဂီတနယ်ပယ်ကသုံးသပ်သူတွေကပြောပါတယ်။Scotland က The Hara သတင်းစာကတော့ဒီတစ်ချက်စာသားတွေမှာတွေ့ရတဲ့အကောင်းမြင်မှုနဲ့ပျော်ရွှင်မှုတွေက Christmas ရဲ့တကယ်အနှစ်သာရကိုထင်ဟပြသနေတယ်လို့ပြောထားပါတယ်။ Mariah Carey ဆိုတဲ့ All I Want for Christmas is You ဆိုတဲ့တချင်ကိုနားထောင်ကြည့်ကြရအောင်ပါနော
် I don't want a lot for Christmas There is just one thing I need I don't care
1994ခုနှစ်ကထွက်တဲ့ All I Want for Christmas is You ဆိုတဲ့တခြင်းက အခုနံပါတ်1နေရာမှာရှိတဲ့အချိန်မှာကွဲလွန်သူ rock ဘီရင် Elvis Presley ရဲ့ Here Comes Santa Claus Right on Santa Claus Land ဆိုတဲ့ချင်းကလည်း Billboard အကောင်ဆုံး Christmas Day တရားစင်မှာနံပါတ်60နေရာမှာရှိနေတာပ
ါ Here comes Santa Claus Here comes Santa Claus Right on Santa Claus Land Blitzen, blitzen, all his reindeer Pulling on a reindeer Bells riding and children singing All is merry and bright Hang your stockings and say your prayers Cause Santa Claus come tonight Here comes Santa Claus, here comes Santa Claus Right down Santa Claus Lane He's got a bag that's filled with toys For boys and girls again Hear those sleigh bells jingle jangle, what a beautiful sight. Jump in bed and cover up your head, cause Santa Claus comes tonight. Here comes Santa Claus, here comes Santa Claus, right down Santa Claus Lane. He doesn't care if you're rich or poor, he loves you just the same. Santa knows that we're God's children, that makes everything right. Fill your hearts with Christmas cheer, for Santa Claus comes tonight. Oh, well, here comes Santa Claus, here comes Santa Claus, right down Santa Claus Lane. He'll come around when the chimes ring out, it's Christmas morn again. Peace on earth will come to all, if we just follow the line. Let's give thanks to the Lord above, for Santa Claus comes tonight.
Cause Santa Claus comes tonight. 2012ခုနှစ်တုန်းက American rapper DMX radio ဌာနတစ်ခုနဲ့ interview မှာမင်းရဲ့လူနဲ့စကားထိုင်ပြောနေရင်းနဲ့လေလိုင်းပေါ်ကနေပြီးတော့ Christmas သချင်းတစ်ပုဒ်ကိုသူ့ရဲ့မူဟန်နဲ့ဆက်ပြီးတော့လက်တန်းပြန်ပြီးသီဆိုပြသွားခဲ့တော့အဲ့ဒီသူသီဆိုနေတဲ့ video လေးက internet ပေါ်မှာပြန့်နှံ့ပြီးတော့ကြည့်ရှုသူတွေအများကိုများသွားခဲ့လို့ viral video တစ်ခုဖြစ်သွားခဲ့ပါတယ်နော်အခုတော့သူကအဲ့ဒီသချင်းကို Spotify online radio channel နဲ့တရားဝင်ပြန်ဆိုပြီးတော့တေးထုတ်လုပ်လိုက်ပါတယ်သူ့လိုပဲ1950မှာထွက်တဲ့ဒီသချင်းကိုအဲ့ဒီနှစ်ထဲကပြန်ဆိုလိုက်ကြတာ1980မှာတော့ Michael Jackson ငငယ်တုန်းကညီကိုတွေနဲ့စုဖွဲ့ထားတဲ့ The Jackson 5အဖွဲ့လည်းပါဝင်ပါတယ်ဒီတချင်းနာမည်လေးကတော့ Rudolph the Red Nose Reindeer ဖြစ်ပါတယ်အနည်းအောင်နှုတ်သီးလေးနဲ့ Reindeer လေး Rudolph ဖြစ်ပါတယ
် Rudolph
the Red Nose Reindeer had a very shiny nose and if you ever saw it you would even say it glows All of the other reindeer used to laugh and call him names. They never let poor Rudy join in any reindeer game. Then one foggy Christmas Eve, Santa came to say, Rudolph, with your nose so bright, won't you guide my sleigh tonight? Then how the reindeer loved him as they shouted out with glee. Rudy the red-nosed reindeer, you'll go down in history.
Rudolph the red-nosed reindeer had a very shiny nose. And if you ever saw it, you would even say it glows. All of the other reindeer used to laugh and call him names. They never let poor Rudolph join in any reindeer game.
Then one foggy Christmas Eve, Santa came to say, Rudolph, mit your nose so bright, won't you guide mine sleigh tonight? Then how the reindeer loved him as they shouted out with glee. Rudy the red-beaked reindeer, you'll go down in history.
Rudolph, Rudolph, Rudolph.
Chris, the chin is pointing. My father's chin is the chin is going. Jingle Bell ဆိုတဲ့တခြင်းစရာလူတိုင်းညင်းမယ်မထင်ပါဘူး။ဒီတခြင်းကကမ္ဘာပေါ်မှာလူသိအများဆုံးကမ္ဘာမှာလည်းအဆိုးအများဆုံးတခြင်းတစ်ပုဒ်ဖြစ်ပါတယ်။ဒီတခြင်းကတက်တန်းလဲရင်းလာပါပြီ။19ရာစုမှာတေးရစရာ James Lord Pierpont ရေးဆက်ပြီးတော့1858ခုနှစ်မှာ One Horse Open Sleigh ဆိုတဲ့ခေါင်းစဉ်နဲ့ထွက်ခဲ့တာပါ။တကယ်ဆိုရင်ဒီတခြင်းကတင်းငရီဓမ္မတေးကျောင်းမှာကလေးတွေတည်ဆူဖို့ရေးဆက်တဲ့တခြင်းတစ်ပုဒ်ဖြစ်တယ်လို့ပြောကြတာရှိပေမဲ့လည်းအဲ့ဒီခါကကလေးတွေတည်ဆူတဲ့တခြင်းမျိုးမဟုတ်လို့မဖြစ်နိုင်ပါဘူးလို့တမိုင်းပညာရှင်တွေညင်းကြတာလည်းရှိပါတယ်။စိတ်ဝင်စားကြကောင်းတာကဒီတခြင်းကမူရင်း Christmas တခြင်းမဟုတ်ပါဘူးတဲ့ Thanksgiving ကျေးဇူးတော်များနေ့အတွက်ဆက်ဆိုခဲ့တာဖြစ်ပြီးတော့1858ခုနှစ်မှာထွက်တဲ့တခြင်းကဆယ်စုနှစ်တွေတော်တော်ကြာတော့မှ Christmas ရာသီတခြင်းဖြစ်လာခဲ့ပါတယ်လို့ဆိုပါတယ်။အရင်တော့ကဒီတခြင်းကိုလူတွေပါတီမှာပျော်ပျော်ရွှင်ရွှင်တောက်ကြစားကြရင်းနဲ့အချော်ရမကာခွက်ထဲကရေခဲတုံးတွေကိုလှုပ်ပြီးတော့ဒီတခြင်းကိုဆူရက်ကြရင်လို့လည်းပြောပါတယ်။1858ခုနှစ်ကမူရင်းတခြင်းစားတာကတော့အခုခေတ်စားတာနဲ့နည်းနည်းကွာခြားပါတယ်။ဒါမဲ့လည်းဒီတခြင်းကအမေရိကန်ပြည်အောင်စုတစ်ခုတည်းတည်းမကကမ္ဘာတစ်လွှားလုံးမှာပါလူတွေတည်ဆူဖြော်ပြမှုအများဆုံးနဲ့ဘာသာစွဲမရှိတဲ့ဘာသာစုံအသားအရောင်မျိုးစုံလူမျိုးစုံကသဘောကျအနှစ်ထိုက်ဆုံးတည်တခြင်းဖြစ်လာခဲ့တာကြောင့်ဒါကိုအတိအမဲ့ပြုတဲ့အနေနဲ့တည်ရည်သူ James Lord Pierpont ကို Songwriter Hall of Fame စီးရင်မှာမှတ်ကြောင်တင်ခဲ့ပါတယ်။ဒီတခြင်းကို1889ခုနှစ်မှာ Will Light ကပထမဆုံးအသံသွင်းတည်ဆိုခဲ့ပေမဲ့အဲ့ဒီတခြင်းသူ့ရဲ့တည်ဆိုတဲ့ copy မကျန်ခဲ့တော့ပါဘူး။အခုထိရှိတဲ့တခြင်းတွေထဲမှာအစောဆုံးအသံသွင်းတဲ့အခုထိလည်းကျန်နေသေးတဲ့တခြင်းကိုတော့1898ခုနှစ်မှာ Edison Mole Quartet ကအသံသွင်းခဲ့တာဖြစ်ပါတယ်။ဒီတခြင်းက1965ခုနှစ်ဒီဇင်ဘာ16ရက်နေ့မှာတော့ Gemini 6အာဂါသယာဉ်ပေါ်မှာပါသွားတဲ့အာဂါသတရေတွေကဒီတခြင်းကိုအာဂါသထဲမှာလွှင့်ခဲ့လို့ပထမဦးဆုံးအာဂါသထဲမှာပြန်လွင့်တဲ့ Christmas တခြင်းလည်းဖြစ်ပါတယ်နော်။ကဘာတွေမကဒီအာဂါသမှာပါကြော်ကြားတဲ့ဒီ Jingle Bell ဆိုတဲ့တခြင်းလေးကိုတော့1962ခုနှစ်မှာ Jim Reeves ကသူ့ရဲ့ Christmas Steel Album နဲ့ပြန်ပြီးတည်ဆူခဲ့ပါတယ်။Jim Reeves တည်ဆူထားတဲ့ Jingle Bell ဆိုတဲ့တခြင်းလေးကိုနားထောင်ကြည့်ကြရအောင်ပါနော်။အားလုံးတွေမင်္ဂလာရှိပြီးတော့ပျော်ရွှင်စရာကောင်းတဲ့ Christmas အချိန်ကာဖြစ်ပါစေရှင
် Dashing through the snow in a one horse open sleigh O'er the fields we go laughing all the way Bells on bobtail ring, making spirits bright. What fun it is to ride and sing a sleighing song tonight. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Now the ground is white, so go it while you're young. Take the girls tonight and sing this playing song. Just get a bobtail nag, 240 for his speed. Then hitch him to an open sleigh and crack you'll take the lead. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way.
မအေးတနာကျော်ရဲ့ Christmas အထူးအစီအစဉ်ကိုတင်ဆက်ပေးလိုက်တာပါမြန်မာပြည်မှပေးစာများအစီအစဉ်ကိုတော့နောက်သတင်းပတ်တွေမှာပုံမှန်အတိုင်းတင်ဆက်သွားမှာပါဒီအစီအစဉ်ကိုအခုလိုတင်းငွေနေညပိုင်းမှာအစ်ထုတ်လင်းပေးနေပြီးတော့ပြန်လည်ထုတ်လင်းချက်တွေကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ရပါတယ်ရှင်